ချင်းနဲ့မလကုံအထိမြမတပြည်လုံးမှာတစ်ထုတ်လို့ခွင့်ပိတ်ပင်ပြီးဘကိုးရုံးမှမှာဆင်းနစ်ပိတ်ပင်ဖို့ NLD အစိုးရဆုံးဖြတ်လိုက်တာဟာမြမတစ်တော်ကိုအသက်ဆက်ပေးလိုက်တာဖြစ်တယ်လို့လန်ဒန်အခြေစိုက် EIA ပဝန်ကျင်စုံစမ်းရေးအေဂျင်စီကဩဂုတ်လ၄ရက်နေ့ကပြောဆိုလိုက်ပါတယ်ခုတ်ပြီးပုံထားတဲ့တစ်တွေကို၃နှစ်လောက်အသုံးပြနေတာမို့တစ်သေးဘက်ကိုထိခိုက်စရာမရှိဘူးလို့ဆိုပါတယ်၃နှစ်စာတစ်ပုံကိုမြမတစ်လုပ်ငန်းဌာနကထိန်းချုပ်ထားတာမို့ရောင်းတဲ့အခါမှာတရားဝင်ဆိုင်ရွက်ဆန္ဒခိုင်မာဖို့နဲ့မောင်းခိုမှုကင်းရှင်းဖို့လိုတယ်လို့ထောက်ပြထားပါတယ်အနောက်တိုင်းဈေးကွက်မှာတစ်ထောက်ခံချက် Timber Certification နဲ့တရားဝင်မှု Legality of Timber ကိုအဓိကထားတဲ့အတွက်တရားဥပဒေနဲ့အညီထိန်းချုပ်တာအကောင်းဆုံးဖြစ်ပါတယ်တရုတ်နဲ့ထိုင်းကုန်တွေဟာခိုးရောင်းတဲ့တစ်ကိုဝယ်ပြီးမဲ့ဥရောပကုန်တွေကတော့တရားဝင်ရောင်းတဲ့တစ်ကိုသာဝယ်ခွင့်ရပါတယ်2014တနစ်ထဲမှာတစ်ကုဗမီတာ6သိန်းဒေါ်လာ3500ဘူးယူနန်ကဝယ်ယူရဲလို့ EIA ကဆိုပါတယ်ခိုးထုတ်တဲ့တစ်ကိုဝယ်ရာဟာတစ်တော်ပြုံတည်မှုကိုအားပေးတာဖြစ်လို့တရားဥပဒေကိုဂရုမစိုက်တဲ့သဘောဖြစ်ပါတယ
်မြမတစ်ကိုနှီးမျိုးစုံသုံးပြီးယူနန်ပြည်နယ်ကိုတင်ပို့နေတာအနှစ်30နီးပါးရှိနေပါပြီကျွန်းပတောက်နဲ့တမလန်းသားတွေကိုအလုံးလိုက်တင်ပို့နေတာဖြစ်ပါတယ်ဟိုးလေးတစ်ကျော်ဖြစ်သွားတဲ့အခါတစ်ထုတ်ယူမှုအချိန်လျော့သွားပေမဲ့မကြခင်အချိန်ပြန်ရတာတွေ့ရပါတယ်တင်မောက်ကုမှုဟာအပြင်ကမြင်တယ်လို့ဘလို့မထွေးဖြစ်နေတာမဟုတ်ဘဲအစီအစဉ်နဲ့လုပ်နေတာဖြစ်ကြောင်း EIA ပတ်ဝန်းကျင်စုံစမ်းရေးအေဂျင်စီက Organized Chaos ဆိုတဲ့စာရန်းကိုမနစ်ကထုတ်ထားပါတယ်တရုတ်မြန်မာတင်မောက်ကုလုပ်ငန်းကိုအသေးစိတ်လေ့လာထားတာပါပဲ KIO ကချင်လူမျိုးရေးအဖွဲ့နဲ့ဗမာအစိုးရတပ်ဟာတနည်းမဟုတ်တနည်းနဲ့တင်မောက်ကုမှုမှာပါဝင်နေတာတွေ့ရပါတယ်တကယ်တော့အဖွဲ့အစည်းအမျိုးမျိုးနဲ့ပတ်သက်နေတဲ့တင်မောက်ကုလုပ်ငန်းဖြစ်ပါတယ်
အမားအစိုးရတက်ချင်းလင်းနဲ့ကိုင်းတဲ့တရုတ်အရာရန်တွေကိုစီယုံပြီးအောင်မြင်စွာတစ်မောင်ခိုလုပ်နေတဲ့ဒေသခံအဖွဲ့ကို BDYA ၄ဦးဂိုင်းလို့ခေါ်ပါတယ်။မြောက်ပိုင်းတိုင်းမှုတွေကိုလက်ထိုးပြီးမြမတစ်ကိုယူနန်ရောက်အောင်ခိုးထုတ်နိုင်သူတွေဖြစ်ပါတယ်။ဥပမာ2009မှာတစ်ထုတ်ခွင့်ရအောင်ကချင်းပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုဒေါ်လာ100,000ဆက်ကြီးပေးနိုင်တဲ့ဂိုင်းဖြစ်ပါတယ်။ဗမာခရိုင်မှာတစ်ခုနိုင်အောင်ရောက်ပိုင်းတိုင်းမှုဗိုလ်ချုပ်စိုးဝင်းကိုဒေါ်လာ6000လက်ထိုးရတယ်လို့ဆိုပါတယ်။2017မှာအစိုးရတပ်နဲ့ KIA ပြန်လည်တိုက်ခိုက်တဲ့အခါ၄ဦးခန့်ရဲ့တင့်မောင်ကိုလုပ်ငန်းလေတိုးဝလာပါတယ်။တင့်မောင်ကိုကားတစ်စီးကိုဒေါ်လာ9000နှုန်းနဲ့အစိုးရတပ်ကိုဆက်ကြည့်ပေးရတယ်လို့ဖော်ပြထားပါတယ်
။မြန်မာပြည်ကခိုးသွင်းလာတဲ့တစ်ဟာယူနန်မှာအခွန်ပေးဆောင်ပြီးတာနဲ့တရားဝင်တစ်တွေဖြစ်ကုန်တာမို့တူလောင်ရတာလွယ်ကူတယ်လို့စစ်ဆေးရတာလည်းလွယ်ကူပါတယ်တစ်လုံးတင်ပို့မှုကို2014 AB လာဇန်းမှာရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာယူနန်ကိုတစ်လုံးတွေဝင်နေတုန်းဖြစ်ပါတယ်2014ကတရုတ်150ကျော်ဖမ်းဆီးရမိတဲ့နေရာမှာတစ်ခုနေတဲ့တရုတ်အလို့သမား1600ရှိတယ်လို့ EIA စီရင်ခန်းစာမှာဖော်ပြထားပါတယ်တစ်မောက်ကိုလုပ်ငန်းဟာတရုတ်ကုမ္ပဏီနဲ့ဂျားပွဲစားတွေအကွက်ချစီမံပြီးလုပ်တဲ့အလို့ဖြစ်ပါတယ်ဗမာအာဏာပိုင်ကိုလက်ထိုးနိုင်တဲ့ဂျာပွဲစား BDYA လေးဦးဂိုင်းဆိုရင်ရွှေလီမာတောင်ရုံးဖွင့်ထားနိုင်ပါတယ်။လွတ်တော်အမတ်စခုံတင်ရင်ရဲ့မွေးစားသားဖြစ်သူနေကြားဆောင်တပ်မှုတအူးကလည်းဂျာပွဲစားတအူးဖြစ်တယ်လို့ဆိုပါတယ်
။မြန်မာပြည်မှာတစ်ထုတ်ယူခွင့်ပြုတဲ့တရုတ်စာရွက်စာတမ်းနဲ့မြန်မာဘက်မှာဂိတ်ကြီးပေးရတဲ့ဗီဇာတွေကိုကြည့်ပြီးမြန်မာပြည်မှာတရားဝင်တစ်ထုတ်ခွင့်ရတယ်လို့တရုတ်ဘက်ကမြင်ပါတယ်။ဒါကြောင့်တရုတ်တစ်မောင်ကိုတွေကိုမတရားအဖမ်းခံရသူဖြစ်တရုတ်မီဒီယာမှာဖော်ပြကြပါတယ်။ဒါပေမဲ့မြန်မာတစ်တော်ဥပဒေနဲ့တစ်လုံးတင်ပို့မှုပြည်ပြည်နဲ့ဥပဒေကိုစန့်ကျင်သူတွေကိုတကိုးအဖြစ်ဗမာဘက်ကမြင်ပါတယ်။တရုတ်တစ်တကိုးနဲ့ပူးပေါင်းသူဟာလည်းကြံရပါဖြစ်ပေမဲ့တရုတ်အာဏာပိုင်ကတော့ခိုးသွင်းတဲ့တစ်ကိုတရားဝင်တစ်အဖြစ်လက်ခံကြိုးစွနေပါတယ်။တရုတ်အရာဒန်းတွေနဲ့တွေ့ဆုံရင်တစ်ခိုးသွင်းမှုကိုအရေးယူမယ့်အကြောင်းပြောပေမဲ့လက်တွေ့ကတော့တစ်ပါသည်များလက်ခံနေတုန်းဖြစ်ပါတယ်2014အထိမြန်မာဘက်ကတစ်ထုပ်မီတာ70တန်းကျော်ဒေါ်လာ3,000ဘူးတင်သွင်းတဲ့အနည်း40ရာခိုင်နှုန်းကတမလန်းသားဖြစ်ပါတယ်တရုတ်ပြည်ဘက်ကလုပ်ငန်းအတွက်တမလန်းသားအများဆုံးတင်သွင်းတာမို့တမလန်းနဲ့ဘရောက်ကိုကွယ်ပြောက်နိုင်တဲ့သဘာဝပစ္စည်းအဖြစ်ကုလသမဂ္ဂကသတ်မှတ်ဖို့နဲ့မြန်မာတစ်လုပ်ငန်းဌာနကိုဖျက်သိမ်းပြီးဝင်လင်းမြင်သာတဲ့တစ်လုံငန်းကိုအဓိကထားဖို့ EIA အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ